ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ငံရဲ့ဖွဲ့စည်းပုံဥပဒေနဲ့အညီဖြစ်စေရပါမယ်လို့ပြောသွားပါတယ်။တချိန်တည်းမှာပဲထိုင်းဝန်ကြီးချုပ်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကအရှိန်ကောင်းကောင်းနဲ့ဆက်ပြီးတော့ပေါ်ပေါက်နေတာပါ။သူတို့အဆိုတရားမဝင်တဲ့အစိုးရကိုဆန့်ကျင်တဲ့အနေနဲ့လွှတ်တော်ကနေနှုတ်ထွက်မယ်လို့ထိုင်းရဲ့အဓိကအတိုက်ခံပါတီကတင်းင်းကလေးနေ့ဒီကနေ့ပါပဲကြေညာသွားပါရဲ့။သူတို့ပါတီဟာဘယ်သူကမှလက်မခံတော့တဲ့ဥရေပြုအဖွဲ့အစည်းနဲ့အတူအလုံးလုံးမလုံနိုင်တော့ဘူးလို့ဒီမိုကရက်ပါတီပြောခွင့်ရသူကပြောသွားခဲ့တာဖြစ်ပါရဲ့။အစိုးရဆန့်ကျင်ရေးခေါင်းဆောင်တွေကဥဆောင်ပြီးတော့မနေ့ပြန်တင်းင်းလာနေမှအကြီးအကျယ်ဆန္ဒဆက်ပြဖို့နှိုးဆော်ထားပါရဲ့ရှင်။